ရခိုင်ပြည်နယ်မြေပုံမြို့နယ်ကြောက်ဖြူမြို့နယ်ဘက်မှာအုတ်ချုပ်ရည်မှုနဲ့စစ်ထွက်အရသားတွေဖမ်းဆီးခံရပြီးချင်းမြင့်နယ်ပလဝါမြို့နယ်မှာလည်းအရသားတွေဖမ်းဆီးခံရတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ချင်းမြင့်နယ်ပလဝါမြို့နယ်သရွန်အိမ်ကြီးရွာမှာနေမီကန်စစ်တပ်ကနေဒီမနေ့မှအရသားလူငယ်နှစ်ဦးကိုဖမ်းဆီးသွားတယ်လို့သရွန်အိမ်ဒေသခံအဖမ်းခံရသူမောင်ရွှေဦးရဲ့ဆွေမျိုးသားချင်းတို့ကအတည်ပြုပြောပါတယ်။
မိုးစိုးဟာဒီလက်ကလေးကကလည်းချုံကိုဒီစီပြောမလာတော့လေအဲ့တော့ပြန်လာတော့မင်းကလည်းပိုင်ရောက်တဲ့နေ့ကတဲပို့တယ်တဲပို့ပြီးတော့ပို့နိုင်တော့မှာဘိုးမိုးကခေါ်တယ်ဆိုတော့တဲကုတ်လို့တော်တော်ပြန်မလာဘူးတယောက်တည်းမဟုတ်ဘူးဇီတီပြန်ရွာကတယောက်ပါလေတယောက်ဇီတီပြန်ဆိုတော့ထိုင်နေနေနေနေပို့ဘိုးမိုးကတဲကုတ်မောပြေးကြတော့လက်တည်းနဲ့လည်းဘာမှမဆုံးဘူးအဲ့လိုတော့ပြန်ပို့ပြန်ပြန်မလာဘူး
ပလဝါမြို့နယ်သလက်ချောင်းနဲ့ဒူချောင်းဝါဘက်ကိုပစ္စည်းတင်ပို့ရကနေအပြန်ဒီမနေ့မှဖမ်းဆီးခံရပြီးလုံမြောက်တာမရှိဘူးလို့ဆိုပါတယ်။ပလဝါမြို့နယ်ဘက်မှာလည်းအေရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးစစ်သားဘက်ကဖမ်းဆီးမှုတွေအစင်လို့လို့ဖြစ်ပွားနေတာပါ။ရခိုင်ပြည်နယ်မြေပုံမြို့ပေါ်မှာလည်းဒီမနေ့ကြက်ကွဲအုပ်ချုပ်ရေးမှူးသူထပ်မံဖမ်းဆီးခံရပြီးတခြားရက်ကြေးအုပ်ချုပ်ရေးမှူးတွေတင်းရှောင်နေရတဲ့အခြေအနေရှိတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။
သူငယ်နေမနေ့ကည9နာရီခွဲလောက်မှာမြို့ပေါ်ရက်ွက်ရောက်ပိုင်းရက်ွက်အုပ်ချုပ်ရေးမှူးဦးအောင်တန်းကိုလာခေါ်တယ်ဖမ်းတယ်ပေါ့ဗျာဒီနေ့စရက်ခွာရုံမှာသူ့ကိုဆစ်ဆင်းနေတယ်လို့သိရတယ်အမှုဖွင့်မဖွင့်တော့ကျွန်တော်တို့မသိရသေးဘူးခင်ဗျာကျားရွက်အုပ်ချုပ်ရေးမှူးကြီးတရားအုပ်ချုပ်ရေးမှူးကြီးကတော့ဒီပေါ်မှာသူတို့လည်းစူးရင်ကြောင်းကြနေရတာပေါ့ကျိုးရကွယ်ရွှေရွှေမှုရှင်ခုမှမရရတဲ့အရှင်မျိုးရောက်နေရှောင်းတင်းရတော့နေကြပေါ့
ပြီးခဲ့တဲ့မေလ31ရက်နေ့မှာလဲမြေပုံမြို့ရွာသိကေရကွယ်အုပ်ချုပ်ရေးမှူးဦးကျော်မြင့်နဲ့မြေပုံမြို့နယ်ငူစုအုပ်ချုပ်ရေးမှူးဦးမောင်စော်တို့ကိုမြန်မာစစ်တပ်ကဖမ်းဆီးသွားပြီးအကြမ်းဖက်မှုဥပဒေပုံမှန်50/52နဲ့အမှုဖွဲ့ရေးယူထားပါတယ်ပလဝါမြို့နယ်သရွန်အိုင်ကြီးဝသာနူးနဲ့မြေပုံမြို့ရက်ွက်အုပ်ချုပ်ရေးမှူးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးစစ်ဆေးနေတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်ပြောရေးစုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာမသိရှိသေးကြောင်းပြောပါတယ်။စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာနှစ်ဖက်သက်တွေနဲ့ဆက်နွယ်နေတဲ့ဆိုပြီးအဖမ်းဆီးခံရမှုတွေကလည်းပုံများလာနေပါတယ်။ကြောက်ဖြူမြို့နယ်စင်ချောင်းအစုဂုံးမောင်ကြီးကြီးဝါကရေသားစစ်မှုထမ်းဟာဦးမောင်ညူနဲ့သူရဖခင်ဖြစ်သူကလည်းဇွန်လဆန်းမှာအမည်မသိအဖွဲ့ကနေဖမ်းဆီးသွားတယ်လို့ယူဆရပြီးကနေ့တိုင်ပျောက်ဆုံးနေတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်သူတို့တွေကနေပြီးတော့ဟိုဒီပင်နယ်ကစားမှာတခါတလေကျကျိုးပါကျိုးကပင်လေးထက်ကမြို့ပါလာတာအဲ့ဒါစီးဖို့တွားကြတယ်တာပါနေရောက်ကစကေနဲ့တွားကြတယ်စကေစီးတဲ့ကြံလိုက်တယ်ဆောင်းလာပဲတကယ်နေကပျောက်သွားတယ်ဗျဘေးခွေဖိုက်ယူသွားမှလည်းမသိဘူးသူကတော့ဟိုကိုဘက်ဒီမဲ့ထင်ရမြားတော့ပြောတာတွေတို့ရှိတယ်ဒါပေမဲ့ပျောက်သွားတာကတော့အကုန်လုံးအတည်ပြုလို့ရတယ်ရတက်ကတကြချင်းတွေကအနာယူထားတာအနာယူပြီးကိုရမှနေတာသူက
ရခိုင်ပြည်နယ်တွင်အေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်သူတွေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေသူတွေမကြာခဏအဖမ်းဆီးခံရတွေရှိနေပါတယ်အခုလိုဖမ်းဆီးတွေကိုမြန်မာစစ်တပ်ဘက်ကပြုသသလိုအေးအေးရခိုင်လက်နက်ကင်ဖွဲ့ဘက်ကလည်းဒေသခံတွေကိုဖမ်းနှံစီးရရှိနေပါတယ်2018နှစ်ကုန်ပိုင်းကနေ2020နှစ်စန်းထိရခိုင်ပြည်နယ်တွင်ဖမ်းဆီးခံရသူ900ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီရင်ကနေစီရင်ပြုစုထားပါတယ်ဒီလိုဖြစ်စဉ်တွေဟာစစ်ပွဲကနေအရင်ခံပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးတွေလို့လဲမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပြောဆိုပါတယ်
ဒါစစ်ပွဲရဲ့အနေထားတွေပေါ့နော်စစ်ပွဲတွေဖြစ်လာပြီးချိန်မဆိုင်တဲ့ကြားကပြည်သူတွေကနေစားနေဖြစ်တာပေါ့စစ်ပွဲတွေဖြစ်လာပြီးချိန်ဥပဒေစိုးမိုးအားနည်းသွားတယ်ပေါ့လူခွင့်ရေးချုပ်ဖို့မှုတွေအများကြီးဖြစ်လာတာပေါ့ဒါကြောင့်ကျွန်တော်တို့ကဉာဏ်ဉာဏ်ကြီးကိုဆွေးနွေးကြပါလို့ထိုက်တွန်းနေပေမဲ့ဒီနေ့တည်းအဲဒီလမ်းကြောင်းပေါ်မှာမရောက်လာပဲပြတ်ခိုက်နေတဲ့လမ်းပေါ်မှာပဲအကြောင်းသွားကြတာပေါ့ဗျာ
မြန်မာစစ်တပ်ဘက်ကရောအေးအေးဖွဲ့ပါဝင်တဲ့မြောက်ပိုင်းညင်တော်မဟာမိတ်၃ဖွဲ့ကပါတဖက်သားဖြစ်ခတ်ရဆဲကြောင်းအချင်းချင်းထုတ်ပြန်ပေမဲ့တိုက်ပွဲတော့ဖြစ်ပွားနေစေဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်အေးဖွဲ့တည်ရှိမှုကိုတမတော်ဘက်ကလက်မခံသလိုရခိုင်ပြည်နယ်တွင်ခြေချရေးကိုရည်မှန်းထားတဲ့အေးအေးဖွဲ့တို့ကြားမတူညီတဲ့အမြင်သဘောထားတွေကြောင့်ငင်းချမ်းရေးအတွက်အလှမ်းဝေးနေအောင်မယ်လို့လည်းစစ်ရေးကဲခတ်သူတွေကတုံ့တမှုတွေရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်ဖူယူအိမ်မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်